အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာပိုလန်သမ္မတအန်ဒရီဒူဒာဝန်ကြီးချုပ်ဒေါ်နယ်တက်စ်တို့နဲ့အင်္ဂါနေ့ကအင်ပီရိုမှာတွေ့ဆုံခဲ့ပါတယ်။အမေရိကန်လွှတ်တော်မှာယူကရိန်းကူညီရေးနဲ့ပတ်သက်လို့သာမတင်ရေမကျဖြစ်နေချိန်မှာအခုလိုတွေ့ဆုံတာဖြစ်ပါတယ်။ဘိုင်ဒန်ဆွေးနွေးကယူကရိန်းကိုစစ်ရေးအကူအညီအသစ်ပေးဖို့ပြင်ဆင်နေတယ်လို့ရိုက်တာသတင်းဌာနကပထမအမှုဆုံးအင်္ဂါနေ့တုန်းကဖော်ပြခဲ့ချိန်မှာတွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။ယူကရိန်းရဲ့အင်ဂျင်ပိုလန်ကမြောက်အတ္တလန္တိတ်စစ်ရေးစာချုပ်အဖွဲ့နေတိုးရဲ့အရှိတ်ဒေသတွေမှာတပ်တွေတိုးချဖို့လိုလားပါတယ်။ဒါပေမဲ့ပိုလန်နဲ့ဆက်မှာတပ်တွေပူချဖို့မလိုပါဘူးလို့သမ္မတဘိုင်ဒန်ကတနင်္လာနေ့ကသတင်းထုတ်ပြန်ကိုပြောခဲ့တာပါ။ဒီကြောင့်အင်္ဂါနေ့မှာဆွေးနွေးမယ်လို့လည်းဆက်ပြီးပြောခဲ့ပါသေးတယ်။မတ်လ၁၂ရက်နေ့ဟာနေတိုးအဖွဲ့ကိုပိုလန်ဝင်ရောက်ခဲ့တဲ့25နှစ်မြောက်နေ့လည်းတိုက်ဆိုင်နေပါတယ်။ရုရှားကပို့ပြီးရန်တို့လာတဲ့အတိုင်းနေတို့အဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့ကာကွယ်ရေးအသုံးစိတ်ကိုတမျိုးသားလုံးထုတ်ကုန်တန်ဖိုး GDP ရဲ့300ခန့်နှုန်းတိုးဖို့အမေရိကန်နိုင်ငံကိုမလာမီပိုလန်သမ္မတဒုတိယကနေတို့အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းခဲ့ပါသေးတယ်။